23年9月2023年3月9日ですね。2023年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年9月2023年3月9日ですね。23年 သက်မှာနောက်ဆုံးဆောင်ရွက်မဲ့ကိစ္စကသုရိကိစ္စဖြစ်ပါတယ်။ပဋိသင်္ဍေကိစ္စဆောင်ရွက်နေတဲ့အချိန်ကာလ၄ကိုပဋိသင်္ဍေကာလလို့သုံးပါမယ်။သုတိကိစ္စဆောင်ရွက်နေတဲ့အချိန်ကာလကိုသုတိကာလလို့သုံးပါမယ်။ပဋိသင်္ဍေနဲ့သုတိကြာကာလကိုပဝတ္တိကာလလို့သုံးပါတယ်။အဲ့ဒီပဝတ္တိကာလမှာဓမ္မမိတ်ဆွေတို့ကျမတို့ရဲ့တန်တယ်မှာအာယုန်နဲ့ဓွာရမတိုက်တဲ့အချိန်မှာဖြစ်နေတဲ့စိတ်တို့ရဲ့ဆောင်ရွက်မဲ့လုပ်ငန်းကိုဘဝင်ကိစ္စလို့ကျမတို့သုံးပါ။ဘဝင်ကိစ္စလို့သုံးပါဖြစ်ပါတယ်။ဒါကြောင့်ပဋိသင်္ဍေနဲ့သုတိကြာကာလမှာကျမတို့ရဲ့ဆောင်ရွက်မဲ့စိတ်သည်ဟာလာရရှိထားသောဘဝကြီးကိုတည်တံ့အောင်ဆောင်ရှောက်မဲ့ဘဝင်ကိစ္စဖြစ်ပါမယ်။အဲ့ဒီဘဝင်ကိစ္စသည်ဘယ်အချိန်မှဆောင်ရွက်လဲဆိုရင်အာယုန်နဲ့ဓွာရမတိုက်တဲ့အချိန်မှဆောင်ရွက်မှာဖြစ်ပါတယ်။အခုရေးသွားတဲ့ပဋိသင်္ဍေကိစ္စဘဝင်ကိစ္စသုတိကိစ္စဆိုသောကိစ္စ၃မျိုးကိုဆောင်ရွက်မဲ့စိတ်တို့သည်အတိတ်ကံကြောင့်ဖြစ်မဲ့စိတ်များဖြစ်ပါတယ်။ဒါကြောင့်အတိတ်ကံကြောင့်ဖြစ်မဲ့စိတ်၃မျိုးဖြစ်တဲ့အတွက်ဒီစိတ်တို့သည်ဘာတွေကြောင့်ဖြစ်တဲ့စိတ်လဲဆိုစိတ်တို့ရဲ့ဖြစ်ကြောင်းတရားသည်ဓမ္မမိတ်ဆွေများအတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေလည်းရှိတယ်။ဟာလားအာယုန်နဲ့ဓွာရာတိုက်ဆိုင်ရင်လည်းဖြစ်တဲ့စိတ်တွေဖြစ်တဲ့အတွက်ကြောင့်အဲ့ဒီပဋိသင်္ဍေဘဝင်သုတိကိစ္စကိုဆောင်ရွက်မဲ့စိတ်တွေအကုန်လုံးသည်အတိတ်ကံကြောင့်ဖြစ်မဲ့စိတ်တွေဖြစ်ပါတယ်။ဒါကြောင့်အတိတ်ကံကြောင့်ဖြစ်မဲ့စိတ်တို့ရဲ့ဆောင်ရွက်တဲ့လုပ်ငန်းတွေ၃မျိုးရှိပါမယ်။ပဋိသင်္ဍေကိစ္စရဲ့ဘဝင်ကိစ္စဘဝင်ကိစ္စကိုဘာနဲ့ဝါနဲ့ရေးတယ်လို့ကျမတို့တစ်ခါလေကြာရင်ဘာနဲ့ဝါနဲ့ဆင့်လိုက်တာလဲယူတူပါပဲ။နော်ဒါကြောင့်ကျမတို့တာဝင်းဘူးဝါဆွဲငတ်တာတွင်ဆိုရင်လေတာဝင်းဘူးနဲ့ဝါနဲ့ဆင့်ထားတာဒါကြောင့်ဘာနဲ့ဝါနဲ့ဆင့်ပြီးတော့ရေးလိုက်တဲ့အခါဘဝင်ပေါ့ဒါဆိုရင်တကယ်အတန်ဖတ်ရင်တဝင်ဟုတ်လားတဝင်ဒါကြောင့်တဝင်ကိုမြန်မြန်ဖတ်လိုက်တော့တွင်စွာဖြစ်သွားတယ်အခုလေဘာနဲ့ဝါနဲ့ဆင့်ထားတော့ဘာဝင်ဘာဝင်ဘာဝင်ကိုမြန်မြန်ဖတ်လိုက်တော့ဘဝင်ဟုတ်လားဘဝင်ဘဝင်ကိုဘဝင်အတူတူပဲဒါကြောင့်ဓမ္မမိတ်ဆွေတို့ဖြီးပဲရေးရေးဒီလိုအဆင့်နဲ့ရေးရေးအတူတူပဲအနေအထားကိုကြည့်ပြီးကျွန်တော်တို့ကတော့အဆင်ပြေတယ်လို့ရေးသွားလို့ရပါတယ်ဒါကြောင့်အတိတ်ကံကြောင့်ဖြစ်တဲ့လုပ်ငန်း၃မျိုးသည်ပဋိသင်္ဍေကိစ္စဘဝင်ကိစ္စသုတိကိစ္စအဲ့ဒီကိစ္စတွေကိုဆောင်ရွက်မဲ့စိတ်တွေကိုဟဲ့လားပဋိသင်္ဍေစိတ်ဘဝင်စိတ်သုတိစိတ်လို့ဒီလုပ်ငန်းဆောင်ရွက်တဲ့ဘောမှာမူတည်ပြီးတော့နာမည်တက်တာပါပဲဆရာဝင်လုပ်ငန်းဆောင်ရွက်တဲ့သူကိုဆရာဝင်ဟဲ့လားဆရာလုပ်ငန်းဆောင်ရွက်တဲ့သူကိုဆရာအင်ဂျင်နီယာလုပ်ငန်းဆောင်ရွက်တဲ့သူအင်ဂျင်နီယာနာမည်တက်တယ်လို့ပဲပဋိသင်္ဍေကိစ္စဆောင်ရွက်မဲ့စိတ်သည်ပဋိသင်္ဍေစိတ်ဘဝင်ကိစ္စဆောင်ရွက်မဲ့စိတ်သည်ဘဝင်စိတ်သုတိကိစ္စဆောင်ရွက်မဲ့စိတ်သည်သုတိစိတ်အဲ့ဒီကိစ္စ၃မျိုးဆောင်ရွက်မဲ့စိတ်တွေအကုန်လုံးသည်ဘယ်အကြောင်းကြောင့်ဖြစ်တယ်လဲလို့ကြည့်ရင်အတိတ်ကံကြောင့်ဖြစ်တယ်ဒါဆိုရင်အဲ့ဒီကိစ္စဆောင်ရွက်မဲ့စိတ်ပေါင်းဘယ်လောက်ရှိတယ်လဲလို့ကျွန်တော်တို့ကကြည့်လိုက်တော့19ပါးရှိပါလိမ့်မယ်ဟုတ်ပြီနော်အဲ့ဒီ19ပါးဒီဘာတွေလဲဆိုအတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေပါလို့ပြောတဲ့အတွေ့အဲ့ဒီစိတ်တွေအကုန်လုံးဒီကံကြောင့်ဖြစ်တဲ့အကျိုးဝိဘက်စိတ်ကြီးပဲဆိုတာမြင်နေခဲ့ရတယ်ဒီစိတ်တွေအကုန်လုံးဒီဘာဇက်လဲလို့ပြောရင်ဝိဘက်ဇက်ဒါကိုမြင်ရမယ်ဒါဆိုရင်အဲ့ဒီစိတ်တွေဒီဘယ်စိတ်လဲလို့စကြည့်လိုက်တော့နံပါတ်1စိတ်ကအကုသိုလ်ရဲ့အကျိုးဖြစ်တဲ့အကုသလဝိဘက်စိတ်အကုသလဝိဘေစိတ်ဆိုတဲ့အတွက်ဒီစိတ်သည်ဘယ်ကံကြောင့်ဖြစ်မလဲလို့မြင်ကြည့်ရင်ဒါသည်အကုသို့ကံကြောင့်ဖြစ်လိမ့်မယ်ဆိုမြင်လို့ရတယ်အကုသို့ကံကြောင့်ဘာရမယ်အကုသလဝိဘေစိတ်အကုသလဝိဘေစိတ်ပေါင်းဘယ်နှစ်ပါးရှိပါလဲ9ပါးဒါမြင်ကြည့်ရမယ်အကုသလဝိဘေစိတ်9ပါးဒါစိတ်ပိုင်းပဲအကုသလဝိဘေစိတ်9ပါးသည်ဘာတွေလဲလို့ကြည့်လိုက်တော့အကုသလဝိဘေသကုဝေညင်၃ တာဝိညာဉ်၊ကာဏဝိညာဉ်၊ဇိဝဝိညာဉ်၊ကာယဝိညာဉ်ဆိုတဲ့ငါးပါးပြီးရင်အာဟုတလဝိဘေတံပရိဆိုင်တပါးပြီးရင်အာဟုတလဝိဘေဥပိ္ပခာတန္တိရဏတပါးဟုတ်ပြီနော်ပေါင်းလိုက်ရင်အာဟုတုကံကြောင့်ဖြစ်မဲ့အာဟုတလဝိဘေစိတ်ဒီခုနှစ်ပါးအဲ့ဒီထဲမှာမှပဋိသင်္ဍေဘဝင်သုတိကိစ္စတက်မဲ့စိတ်ဒီတပါးပဲပါပါတယ်အဲ့ဒီစိတ်ဒီအာဟုတလဝိဘေဥပိ္ပခာတန္တိရဏစိတ်တပါးဖြစ်ပါလေဒါဥစ္စာမှတ်တာဟုတ်ပြီနော်ဒါကြောင့်အာဟုသူကံနေလုတ်ခဲ့တဲ့သူတွေအတွက်ရလာမင်းဟာလာအဋ္ဌတန်နေဘဝင်စုရိဆိုတဲ့အကျိုးဝိဘက်စိတ်ဒီအာဟုတလဝိဘက်စိတ်ခုနှစ်ပါးထဲမှာမှတပါးပဲပါတယ်ဒါမြင်နေရမယ်မြင်ပါလားရှင်ကဲနောက်တစ်ခုနံပါတ်1ပဋိသင်္ဍေဘဝင်စုရိကိစ္စတက်မဲ့စိတ်တွေကတော့ဘာကံကြောင့်ဖြစ်မလဲဆိုရင်ကုသိုလ်ကံကြောင့်ဖြစ်မယ်ကုသိုလ်ကံကြောင့်ဖြစ်မယ်ဟလာအကျိုးဝိဘက်စိတ်အနေနဲ့ကြည့်လိုက်တဲ့အခါမှာကုသိုလ်ကံကြောင့်ဖြစ်တဲ့နေရာမှာအဟိတ်စိတ်ထဲကအဟိတ်ကုသလဝိဘက်စိတ်ရှိမယ်နောက်တစ်ချက်ကဘာဝိဘက်ရှိမလဲဆိုရင်မဟာဝိဘက်စိတ်ရှိမယ်အဲ့တော့ဒီအဟိတ်ကုသလဝိဘက်ဟလာမဟာဝိဘက်တို့ဒီဘယ်ကံကြောင့်ဖြစ်မလဲဆိုရင်ကာမကုသိုလ်ကံတဏီမဟာကုသိုလ်ကံမဟာနဲ့ကာမနဲ့အတူတူပဲဟုတ်ပါလားရှင်မဟာကုသိုလ်ဘယ်နှပါ10ပါကာမကုသိုလ်ဆိုတော့ကာမစိတ်54ပါးထဲမှာကုသိုလ်ကလည်း10ပါမြင်ပါလားရှင်ဒါဆိုရင်ကာမကုသိုလ်မဟာကုသိုလ်စိတ်ဘယ်နှပါလဲ10ပါဒါကအကုသိုလ်ကံဆိုတော့ဘယ်နှပါ12ပါအကုသိုလ်ကံ12ပါးကြောင့်ဖြစ်လာမှာအကုသလဝိဘေကာမကုသိုလ်ဆိုတဲ့မဟာကုသိုလ်ကြောင့်ဖြစ်လာမှာဒီအာဟိကုသလဝိဘယောမဟာဝိဘယောဆိုစာသိမဟုတ်အဲ့ဒါဒုတိယဆင့်ဘုံပိုင်းမှာသင်ခဲ့တယ်မှတ်မိလားရှင်မဟာကုသိုလ်ကြောင့်ဖြစ်လာမှသည်မကာမကုသိုလ်ကြောင့်ဖြစ်လာမှသည်အာဟိကုသလဝိဘစိတ်က10ပါမဟာဝိဘစိတ်က10ပါအဲ့ဒီထဲမှာမှမအာဟိကုသလဝိဘစိတ်10ပါကိုပြန်စဉ်းစားကြည့်အာဟိကုသလဝိဘထဲကပင်စဝိညာဉ်5ပါးပါမယ်တံပရိဆိုင်တပါးပါမယ်သောမနတတန္တိရဏတပါးပါမယ်ဥပိ္ခာတန္တိရဏတပါးပါမယ်အလုံးပြင်းမြင်လားရှိအဲ့ဒီအာဟိကုသလဝိဘေစိတ်10ပါးထဲမှာမှပဋိသင်္ဍေဘဝင်သုတိကိစ္စတက်နိုင်တာသည်ဥပိ္ခာတန္တိရဏတပါးပါပဲဒါလေးကိုလည်းမြင်နေခဲ့ရဒါဆိုရင်အာဟိကုသလဝိဘေစိတ်တကယ်ရှိတာကဘယ်နှပါ10ပါးသို့တော့ပဋိသင်္ဍေဘဝင်သုတိကိစ္စတက်မှာကတပါးပါပဲဒါစာချစ်တာရှုပ်သွားလားရှင်နောက်တစ်ခါမဟာကုသိုလ်ကြောင့်ဖြစ်မှာဆိုတော့မဟာဝိဘက်စိတ်ဘယ်နှပါအဲ့ဒီမဟာဝိဘက်စိတ်10ပါးကတော့ပဋိသင်္ဍေဘဝင်သုတိကိစ္စတွေသူလဲတက်နိုင်တာပဲဒါဆိုလို့ရှိရင်မဟာကုသိုလ်ကာမကုသိုလ်ကြောင့်ဖြစ်မဲ့အကျိုးဝိဘက်စိတ်ပေါင်းတွေတကယ်ရှိတာဘယ်နှပါတကယ်ရှိမှာဘယ်နှပါ16ပါ16ပါထဲမှာမှပရိသန်နေဘဝင်သုတိကိစ္စတက်မှာကအာဟိကုသလဝိဘက်ထဲကတပါးဥတီတိကေမဟာဝိဘက်ရှိကေဆိုရင်တကယ်ရှိမှာမဟာကုသိုလ်ကြောင့်ဖြစ်မှာက16ပါဖြစ်နိုင်တယ်အာဟိကုသလဝိဘက်စိတ်10ပါရဲ့မဟာဝိဘက်ရှိကေအဲ့ဒီ16ပါတဲ့ကအာဟိကုသလဝိဘက်10ပါတဲ့ကဘယ်နှပါပဲရှိလဲတပါးမဟာဝိဘက်10ပါကတော့10ပါလုံးဟုတ်ပြီနော်အာကုသိုလ်ကံကြောင့်ဖြစ်မှာကအာကုသလဝိဘက်စိတ်ခုနပါအဲ့ဒီထဲကဘယ်နှပါပဲလဲတပါးပဲအဲ့ဒီလိုရောမြင်လားရှင်မြင်နေနော်ရှုပ်သွားလားမရှုပ်ဘူးနော်ဒါဆိုရင်နောက်တစ်ခုကကျမတို့ကုသိုလ်တွေအကုသိုလ်ကိအိဆာပြီးသွားပြီဟုတ်လားဒီမှာအကုသိုလ်ကံပြီးရင်ဒါကကုသိုလ်ကံဒီကုသိုလ်ကဘယ်ကုသိုလ်ကာမကုသိုလ်ဒါဆိုရင်နောက်ကုသိုလ်ကိုအနေနဲ့ကြည့်လိုက်တော့ရူပကုသိုလ်ကံရူပကုသိုလ်ကံကဘယ်နှပါ၅ပါရူပကုသိုလ်ကံ၅ပါးကြောင့်ဖြစ်လာမဲ့ဝိဘက်သည်ဘာဝိဘက်ဖြစ်မလဲရူပဝိဘက်စိတ်ဘယ်နှပါးလဲ၅ပါးလားဖြစ်မယ်အဲ့ဒီ၅ပါးဒီလေဘာကိစ္စတက်လဲပရိသန္ဓေကိစ္စဘဝင်ကိစ္စသုတိကိစ္စတက်မှာပါပဲဒီထိလိုက်နိုင်လားရှင်ကဲအဲ့ဒါပြီးသွားပြီဆိုရင်ကျမတို့အတိတ်ကံကြောင့်ဖြစ်တဲ့စိတ်တွေကိုပြောနေတဲ့အတွေ့နောက်တစ်ခုနောက်ကံကဘာကံရှိမလဲအရူပကုသိုလ်ကံအရူပကုသိုလ်ဘယ်နှပါ၄ပါဒီဟာကြောင့်ဖြစ်လာမှာကဘာဝိဘက်ဖြစ်လာမယ်အရူပဝိဘက်စိတ်၄ပါဟုတ်ပါလားရှင်ဒ ဒါဆိုရင်ကုသိုလ်အကုသိုလ်ကံနေကြောင့်ဖြစ်တာကိုယူလိုက်တဲ့အခါမှာအကုသိုလ်က7နှစ်ကုသိုလ်ကိုကြည့်လို့ရှိရင်ကာမကုသိုလ်က8ရူပကုသိုလ်က9အရူပကုသိုလ်က4ဆိုတော့8ကံ9ရဲ့4ရဲ့ဆိုတော့ဒီက6ရဲ့8ကပေါင်းလိုက်တော့19အဲ့ဒါဒီကာမရူပအရူပကုသိုလ်ဆိုတော့လောကီကုသိုလ်19မဟုတ်ပါဘူးလားရှင် ဒါဆိုရင်ကုသိုလ်တစ်မျိုးကျန်နေတယ်အဲ့ဒီကုသိုလ်ဒီဘာကုသိုလ်လဲလို့ကြည့်လိုက်တော့လောကုတ္တရာကုသိုလ်လောကုတ္တရာကုသိုလ်ကဘယ်နှပါးရှိလဲအကျင်းကလေအကျယ်ကနဲ့စလောကုတ္တရာကုသိုလ်ဆိုတဲ့ကလောကရဲ့လယ်မာလာလောကကလွတ်မာလာလောကကလွတ်မယ်လောကုတ္တရာကုသိုလ်ဆိုတာကိလေသာတွေကိုပယ်တတ်တတ်တဲ့မဲ့နဲ့တူတယ်သူကလောကရဲ့လယ်မာမဟုတ်လောကက လွတ်မှာဆိုလောကုတ္တရာကုသိုလ်ကြောင့်ဖြစ်လာမယ့်အကျိုးတရားကလောကုတ္တရာဝိဘက်လောကုတ္တရာဝိဘက်ကလည်းအကျင်းလေအကျင့်နှစ်စေအဲ့ဒီလောကုတ္တရာဝိဘက်စာပါလေမဲ့ဆိုတာကိလေသာကိုပယ်တတ်မယ်ဖို့ဆိုတာကိလေသာကိုငြိမ်းရင်မဲ့ရဲ့အကျိုးကဖို့လောကုတ္တရာကုသိုလ်ရဲ့အကျိုးကလောကုတ္တရာဝိဘက်ဒီလောကုတ္တရာကုသိုလ်ကတော့လောကုတ္တရာကုသိုလ်ဒီလေကံမဲ ဒီကံကတော့လောကုတ္တရာဝိဘက်ဆိုတဲ့ဖိုလ်ကိုသာဖြစ်စေတယ်ပဋိသင်္ဍေဘဝင်စုတိတွေကိုမဖြစ်စေနိုင်တဲ့အတွက်ပဋိသင်္ဍေဘဝင်စုတိကိစ္စတက်မဲ့စိတ်တွေကိုတွေ့တဲ့အခါမှာဒီစိတ်တို့သည်အတိတ်ကံကြောင့်ဖြစ်တယ်ဆိုပေမဲ့အဲ့ဒီအတိတ်ကံသည်လောကီကံနေပဲလောကုတ္တရာကံလုံးဝမပါဘူးဆိုတဲ့အိုင်ဒီယာဝင်လာနားလည်ပြီနော်ဒါစာအုပ်ဖတ်နေလေးကိုပြောပြနေတာမှတ်နေလေးလည်းပြောပြတယ် ဒါဆိုရင်အတိတ်ကံကြောင့်ဖြစ်တဲ့စိတ်တို့ရဲ့ဆောင်ရွက်တဲ့လုပ်ငန်းတွေ၃မျိုးဆိုတာဒီဘာကိစ္စတွေလဲကြည့်လိုက်တော့ပရိသန္တိကိစ္စဘဝင်ကိစ္စသုတိကိစ္စအဲ့ဒီကိစ္စကိုဆောင်ရွက်မဲ့စိတ်တွေကိုပရိသန္တိစိတ်ဘဝင်စိတ်သုတိစိတ်အဲ့ဒီစိတ်ပေါင်းဘယ်လောက်ရှိလဲကြည့်လိုက်တော့၁၉ပါအဲ့ဒီ၁၉ပါးကိုပြောပါဆိုရင်အကုသလဝိဘေဥပိ္ခာတန္တိရဏစိတ်တဲ့ပါ အာဟေကုသလဝိဘေဥပိ္ခာတန္တိရဏစိတ်တဲ့ပါမဟာဝိဘေစိတ်၈ပါရူပဝိဘေစိတ်၅ပါအရူပဝိဘေစိတ်၄ပါပေါင်းလိုက်လို့ရှိရင်ဒီမှာပေါင်းပြီးတော့မျိုးတူနေနဲ့ဆိုလိုက်တော့ဥပိ္ခာတန္တိရဏက၂ပါမဟာဝိဘေက၈ပါဆိုပေါင်းလိုက်တော့၁၀ပါမဲခုဝိဘေက၉ပါပေါင်းလိုက်တော့ 19ပါအဲ့ဒီ19ပါသောစိတ်တို့သည်ဘာဇက်ကြီးပဲလဲကြည့်လိုက်တော့ဝိဘဝိဘဝိဘဝိဘကြီးပဲဖြစ်တဲ့အတွဲကြောင့်ဝိဘဝိဘဇက်ဆိုတော့အကျိုးဆိုတာဘာကြောင့်ဖြစ်အကြောင်းကြောင့်ဖြစ်တော့အာကုသလဝိဘဥတီဆိုတာဘာအကြောင်းကြောင့်ဖြစ်အာကုသိုလ်ကံကြောင့်အာဟေကုသလဝိဘဥတီနဲ့မဟာဝိဘတို့သည်ဘယ်ကံကြောင့်ရူပဝိဘသည်အရူပဝိဘသည် ဒါဆိုရင်ပဋိသင်္ဍေဘဝင်သုတိကိစ္စတက်တဲ့စိတ်ပေါင်း19ပါးဆိုတာဒီအတိတ်ကံကြောင့်ဖြစ်တယ်ဆိုတာဓမ္မမိတ်ရှင်တို့လက်ခံလို့ရလားရပါပြီနားလည်လားရှင်အဲ့တော့အဲ့ဒါလေးကိုကျမတို့ကနားလည်ပြီဆိုရင်ဒါပထမဆင့် level လောက်ဆိုရင်အဲ့ဒီလောက်ဆိုသဘောပေါက်သွားပြီအဲ့ဒီမှာမှာဓမ္မမိတ်ရှင်တို့ကကြည့်လိုက်တဲ့အခါမှာဒီစိတ်တို့ဒီဘယ်ဘုံသားတို့ရဲ့ပဋိသင်္ဍေဘဝင်သုတိစိတ်ဖြစ်မလဲဆိုတော့ကျမတို့ကကြည့်ရအောင် ဒါဆိုရင်အကုသလဝိဘဥပိ္ခာတတိရဏဆိုတာဒီဟလာအကုသိုလ်ကံကြောင့်ဖြစ်တဲ့စိတ်ဆိုတဲ့ကအကုသိုလ်ကံပြုတ်လို့ရှိရင်ဘယ်ဘုံဌာနကိုရောက်မလဲဆိုတာကျမတို့ကအဲ့တော့ဘုံဌာနကိုစဉ်းစားမယ်ဘုံဌာနကိုစဉ်းစားတဲ့အတွက်ဘုံဌာနကိုရောက်စေတဲ့အနေနဲ့ကြည့်လိုက်တော့တနည်းအားဖြင့်ပြောရင်ဘုံဌာနတွေအကျိုးပေးတဲ့ကံဆိုတော့ဒါဒုတိယဆင့်တက်ထားတဲ့ဘုံပိုင်းတင်ထားတဲ့ဓမ္မမိ ကုသိုလ်ကံက10ပါရူပကုသိုလ်ကံက5ပါအရူပကုသိုလ်ကံ4ပါဆိုတော့လောကီကုသိုလ်က19အကုသိုလ်ကံက12ပေါင်းလိုက်လို့ရှိရင် 29အဲ့ဒီကံတွေအကုန်လုံးဒီဗုဒ္ဓနာကိုအကျိုးပေးမဲ့ကံမဟုတ်လားဒါကိုကျွန်တော်တို့ဘုံပိုင်းတုံးကပါကဌာနစတုကဆိုပြီးမသိငယ်ဘူးလားဘုံဌာနကိုအကျိုးပေးတဲ့ကံ၄မျိုးမှာအာကုသိုလ်ကံကာမဝဆရာကုသိုလ်ကံရူပဝဆရာကုသိုလ်ကံအရူပဝဆရာကုသိုလ်ကံမှတ်မိသေးလားယင်ငယ်ငယ်တော့အသိနေတာ ြမှတ်မိတယ်နော်ဒါကြောင့်ဒုတိယဇင်မှာစက်တင်ထားတဲ့သူဆိုပိုလွယ်သွားတယ်ပထမဇင်သမားကလည်းဒီအခြေခံရှင်ဒုတိယဇင်မှာလွယ်ပြီပဲဟုတ်ပြီနော်ဒါကြောင့်ကျမကဒါလေးကိုနွယ်ပြနေတာစာမေးဝဲနာလဲနေလာကြပြီဆိုတော့ကျမတို့ကအဲ့လိုလေးဂွင်းဆက်ကလေးနဲ့ကြည့်ရင်ဒီစာကြည့်ရင်းနဲ့ဘုံပိုင်းနှွေးပြီးသားဘုံမင်းရောက်ရင်ဒီပိုင်းပြန်နှွေးပြီးသားရှေ့ရှေ့တင်နေသောစံစာသည်နောက်နောက်တင်သောစံစာကိုကျေစုပြုတယ်ဆိုအာတိဝနပစ္စည်းပဲသဘောပေါက်တယ်နော်ထက်ခါထက်ခါထုံမာများမှာဆွဲတယ်လို့ပဲဟုတ်လားလက်ကင်ပွားလေးတဲကိုစပယ်ပန်းလေးထက်ဟုတ်လားပြီးလို့ရှိရင်နွမ်းရင်ဖြုတ်ထားနောက်တခါထက်ထက်နွမ်းရင်ဖြုတ်ထားကြာပါရင်အဲ့လက်ကင်ပွားသည်ဘာနဲ့ဆွဲမလဲအဲ့တော့လက်ကင်ပွားလေးကိုမှင်လေးတုတ်တခါထက်တော့တခါထက်တော့ဆိုတော့လေသူလည်းဘာဖြစ်သွားလဲဆွဲတာအဲ့ဒါအာတိဝနပဲ။နော်ငပိထုတ်ထားရင်လည်းဒီတိုင်းပဲ။ဒါကြောင့်ကောင်းတာထုတ်ရင်ကောင်းတာမကောင်းတာထုတ်ရင်မကောင်းတာဆိုပြီးတော့ထက်ခါထက်ခါဖြစ်တာကိုထုံမာများရင်ဆွဲတယ်တဲ့။ဟုတ်ပြီနော်။အဲ့ဒီဆွဲတာကနေပြီးတော့အလေကနေဝါဒနာကနေဇယိုက်ဆိုပြီးပြောင်းသွားကြတာ။ဒါကြောင့်ကျမတို့ကကောင်းတာကြရင်ညံ့ညံ့ထုံပေးရမယ်။သဘောပေါက်ပါမယ်။ဒါကြောင့်အခုလေဟဲ့လားဘုံဌာနကိုအကျိုးပေးတဲ့ကံလေးမျိုးဆိုပြီးဘုံမိုင်းမှာတင်ထားတာ ਨੇ တူနေလားမတူလားအသိမဟုတ်ဒါဆိုရင်အကုသိုလ်ကံလုတ်ခဲ့ရင်ဘယ်ဘုံအကျိုးပေးမယ်ဩဒါစာဘုံမိုင်းကိုပြန်နှွေးလိုက်တာဘုံမိုင်းမတင်ရသေးတဲ့သူလည်းမှန်းလို့ရပါတယ်အကုသိုလ်လုတ်ရင်ဘယ်ကြမလဲအပယ်လေးဘုံဟုတ်ပြီကာမဝဆရာကုသိုလ်တွေလုတ်ခဲ့ရင်ဒုက္ခတိလားသုခတိလားဒါဆိုရင်ဘယ်ဘုံရောက်မယ်ကာမသုခတိအဲ့ကာမဆက်တဲ့ဘုံပဲကုသိုလ်ကြောင့်ဆိုရဲကကာမသူဂရီခုနှစ်ဘုံပေါ့ဟုတ်လားရှင်တခါရူပကုသိုလ်ကံနေလို့ရင်ဘယ်ဘုံရောက်မင်းရူပ16ဘုံမဟုတ်လားဟုတ်ပြီနော်အတန်းချင်းအတန်းချင်းအရူပကုသိုလ်တွေလုတ်ခဲ့ရင်အရူပ4ဘုံဆိုပြီးတော့ခုသွားမင်းအဲ့ဒီမှာမှဟဲ့လားကျမတို့ကရူပ16ဘုံမှာယုတ်ကြီးတက်တက်ရှိတဲ့အတိညာတ်ကတဘုံရှိမယ်ဟုတ်လားယုတ်ကောနံရောရှိတယ်အလားရူပကဘယ်နှပုံရှိမလဲ15ပုံရှိမယ်ဒါကိုဓမ္မမေရှေတို့ညင်ထားရမယ်အခုကျမတို့ကစိတ်တွေအကြောင်းတွေသင်တဲ့အတွဲကြောင့်ရူပ16ပုံနဲ့ကအတိညာတ်ဖယ်ထည့်လိုက်တော့ရူပဘယ်နှပုံ15